လူ၄ယောက်သေဆုံးပြီးဒါဇင်ကျော်ဒဏ်ရာရခဲ့တဲ့အရင်တစ်ပတ်ကဖြစ်ပွားခဲ့တဲ့ထိုင်းနိုင်ငံမှာဘုံးပေါက်ကွဲမှုနဲ့မီးရှို့မှုနဲ့ပတ်သက်ပြီးတော့တန်လျာရှိသူတယောက်ကိုဖမ်းဝရမ်းထုတ်လိုက်ပြီးလို့ထိုင်းနိုင်ငံရဲတပ်ဖွဲ့ကတောက်ကြနေမှာပြောကြားလိုက်ပါတယ်ဩဂုတ်လ17ရက်နေ့ကဖြစ်ရတဲ့ပြီးနေခုနှစ်ခုမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှု12ခုနဲ့လည်းဆက်ဆက်နေတယ်ဆိုတော့ခိုင်လုံတဲ့အထောက်အထားအရအဟာမာလန်ဟာအမည်ရှိတဲ့သူကိုဖမ်းဝရမ်းထုတ်ခဲ့တာဖြစ်ပြီးတော့သူဟာနိုင်ငံခြားသားခီးရဲတွေလာများတဲ့ဖူကက်မြို့ရဲ့ပတ်တောင်ကမ်းခြေမှာဘုံထောင်တယ်လို့တန်တရားရှိသူဖြစ်တယ်လို့ရဲတပ်ဖွဲ့ပြောခွင့်သူကပြောပါတယ်ထိုင်းဆိုရကဒီအကြမ်းဖက်မှုတွေနောက်ွယ်မှာဘသူကကြိုးခိုင်ထားတယ်ဆိုတာကိုတိတိကျကျမပြောပေမဲ့ဒီအကြမ်းဖက်မှုတွေကိုတောင်ပိုင်းကခွဲထွက်ရေးသမားတွေကပြစ်လုခဲ့တာလို့တန်လျက်ဖြစ်စရာလွန်ကောင်းတယ်လို့သုံးသပ်မှုတွေရှိနေပါတယ်။အဟာမာကထိုင်းနိုင်ငံရဲ့တောင်ဘက်ဆုံးအဒေသ3ခုကတစ်ခုဖြစ်တဲ့2004ခုနှစ်တုန်းကမွတ်စလင်ခွဲထွက်ရေးလက်နက်ကင်တပ်တွေကြောင့်အသက်ပေါင်း6000ကျော်ဆုံးရှုံးခဲ့ရတဲ့နရတီယာဒေသကလာတာဖြစ်ပါတယ်။